インドネシアနိုင်ငံဆူလန်ဝီစီကျွန်းမှာပြီးခဲ့တဲ့လကုန်ကငင်းငင်းနဲ့ဆူနာမီမြင်းလိုင်းတွေကြောင့်ပျက်စီးဆုံးရှုံးမှုတွေရှိခဲ့တယ်။နောက်ပိုင်းအကူအညီပေးဖို့လာရောက်တဲ့နိုင်ငံသားတာကေဇေကူနီလောက်သားတွေနိုင်ငံတွင်းကနေပြန်လည်ထွက်ခွာကြဖို့အင်ဒိုနီးရှားအစိုးရကပြောကြားပါတယ်။စက်တင်ဘာ28ရက်ကအာပင်ငင်းငင်းလှုပ်တလို့ရိုက်ခတ်လာတဲ့ဆူနာမီမြင်းလိုင်းတွေကြောင့်သေဆုံးသူ2000လောက်ရှိပြီးပျောက်ဆုံးနေသူ9000ကျော်ကတော့သေဆုံးဖို့များနေပါတယ်။အင်ဒိုနီးရှားအမျိုးသားသဘာဝဘေးနားရဲ့ရောဂါရေးအေဂျင်စီကနိုင်ငံတကာ NGO အဖွဲ့တွေစီကံစီရင်အသစ်တွေထုတ်ပြန်လိုက်တာဖြစ်ပြီးနိုင်ငံရေးချာ NGO အဖွဲ့တွေကအင်ဒိုနီးရှားမှာတာဝန်ချထားတဲ့သူတို့ရဲ့နိုင်ငံသားတာအဖွဲ့ဝင်တွေကိုချက်ချင်းပြန်ခေါ်ကြဖို့အကြံပေးတာပါ။ပျောက်ဆုံးနေသူကိုရှာဖွေကြည့်တဲ့လုပ်ငန်းတွေအဆုံးမတက်ခင်ကအခုလိုကြီးညာလိုက်တာဖြစ်ပြီးအဆုံးတက်ရက်ကကြာကြာပြီးနေပါ။ဒါဟာရောဂါပိုးတွေပြန့်နှံ့တဲ့အန္တရာယ်ဆိုးရင်ဒါကြောင့်လို့အာဏာပိုင်တွေကပြောပါလေ။အကူအညီပေးတဲ့အဖွဲ့တချို့ကတော့အင်ဒိုနီးရှားနိုင်ငံနဲ့သူတို့ရဲ့ဝန်တန်းတွေနဲ့စစ်ပစ္စည်းတွေယူလာပြီးခွင့်ပြုချက်ရဖို့အခက်အခဲတွေရှိနေတယ်လို့ပြောပြင်မဲ့အစိုးရကတော့ NGO တွေအနေနဲ့ကူညီတွေကိုအင်ဒိုနီးရှားချက်ချင်းတွေတပ်ဖွဲ့ကနေတဆင့်ပေးဖို့ကူညီဖို့အတွက်ညွှန်ကြားချက်ထုတ်ပါတယ်။